Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်း 9:00 AM အစီအစဉ်တွေကို line to meter 24 25 30 51 line line meter 190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မကနန်းလောပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံ Paris မြို့မှာကျင်းပတဲ့ကမ္ဘာဥရိယာတီပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံဒီကနေ့စတင်ပါတယ်ပိုရင်ဟမ်းမင်းကြီး Francis ဟာအာဖရိကသုံးနိုင်ငံခီးစဉ်ပြည်ဆောင်ပြီးအခု Vatican မြို့ကိုပြန်သွားပြီဖြစ်ပါတယ်တမန်ဦးသိန်းစင်တမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့အတော်ဆန်းစုကြည်တို့လာမယ့်နိုဝင်ဘာဒီဇင်ဘာလ2ရက်နေ့မှာတွေ့ဆုံကြပါမယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ရွှေကောက်ပွဲအနေနဲ့ NLD ပါတီကောင်းဆောင်တော်အွန်ဆန်းစုကြည်နဲ့တမန်ဦးသိန်းစင်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံမဲ့သတင်းမှာကြားရမှာတော့
ဒေါ်အွန်ဆန်းစုကြည်မှာတပြည်လုံးကအနှင်းလိုက်တဲ့ခွန်ရဲ့ mandate လို့ခေါ်မှာပေါ့နော်အဲ့ဒီအခွင့်အာဏာရရှိသွားပြီဖြစ်တာ哦အဲ့ဒီခါကျတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့သူတောင်းဆို
တရုတ်နိုင်ငံခြေဆိုင်မြန်မာစီးရဲအကဲခတ်တော့တာလာကျော်စောပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါဒါအပြင် NLD ပါတီဦးဆောင်တဲ့အစိုးရတင်တဲ့ဂျပန်တို့အကြဆက်ဆံရေးကောင်းမွန်စေဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်နိုင်ငံကိုရောက်နေတဲ့ဦးညံဝင်းရဲ့ဒီစဉ်နောက်ဆုံးအခြေအနေကလေးစစ်သား53ဦးကိုမြန်မာတပ်မတော်ကနှုတ်ထွက်ခွင့်ပြုခဲ့တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ blogger တွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညထိတ်တန့်ရောက်သတင်းတွေကိုကုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါအောင်ရှင်။
ပဲရစ်ဥရုယာဒီထိပ်သီးညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးကမ္ဘာမြေကြီးကိုထိန်းသိမ်းထားနိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုခွင့်ကောင်းယူပြီးတိုးတက်မှုရှိအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့လောင်စာဆီတွေတုံးဆွမှုကထွက်လာတဲ့မိခိုးငွေတွေလျှော့ကြပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်သတ်ကြဖို့အတွက်အရေးကြီးစဉ်းစားဆုံးဖြတ်ကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရရှိခဲ့ပြီးဖြစ်တဲ့တိုးတက်မှုတွေကိုနမူနာပေးပြီးသမ္မတအိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်။အဲ့ဒီတိုးတက်မှုတွေကိုအခြေခံပြီးလူသားမျိုးနွယ်အတွင်းထာဝရတိုးတက်ကောင်းမွန်စေမယ့်အခြေခံအုတ်မြစ်ဖြစ်လာအောင်ပြောင်းလဲလှုပ်ဆောင်ကြဖို့ပဲရစ်ညီလာခံကိုတက်လာကြသူတွေရဲ့လုပ်ငန်းတာဝန်ဖြစ်ကြောင်းယာယီဖြေရှင်းတဲ့ပုံစံမျိုးမဟုတ်ဘဲအနာဂတ်မှာကာဗွန်ဓာတ်ငွေတွေရော့ကျနိုင်မယ့်ရေရှည်မဟာဗျူဟာချမှလှုပ်ဆောင်ကြဖို့ဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်ထိပ်သီးညီလာခံရဲ့ရင်မှန်းချက်ဟာဥရုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာဆီတုံးဆွဲမှုကထွက်ပေါ်လာတဲ့မိခိုးငွေတွေရှော့ချပြီးဆက်မှုတော်လှန်ရေးမစတင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ကိုဖြန်းမြ1ဒီဂရီဆယ်စီယပ်ထက်မနည်းအောင်ကန့်သတ်ထားကြဖြစ်ပါတယ်အခုနှစ်အတွင်းကမ္ဘာအပူချိန်ဟာဖြန်းဖြန်း 1 ဒီဂရီဆယ်ဆီယပ်အထိတက်လာမယ့်အလားအလာရှိတယ်လို့ကုလသမဂ္ဂဥတုရာသီဆိုင်ရာအေဂျင်စီကပြောကြားထားတဲ့အတွက်ကုလသမဂ္ဂကသတ်မှတ်ထားတဲ့ရာထားချက်ထက်ဝက်နီးပါးကိုရောက်ရှိလာနေပြီဖြစ်ပါတယ်
။ပေါ်ရမင်းကြီး Francis ဟာအာဖရိကသုံးနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တဲ့သူ့ရဲ့ခီးစဉ်ကိုဒီကနေ့ဆုံးသက်ပြီး Vatican ကိုပြန်လည်ထွက်ခွာသွားပါပြီ။ဘူအာဖရိကသမရနိုင်ငံမြို့တော်ဘန်ဂီမှာရှိတဲ့အမျိုးသားအားကစားယုံကြည်တဲ့မှာလူလူစုဝေးဆူတောင်းပွဲတရကျင်းပခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့နေ့တိုင်းပိုင်းမှာပေါ်ရမင်းကြီးဘူအာဖရိကသမရနိုင်ငံကနေထွက်ခွာခဲ့တာပါအဲ့ဒီမတိုင်ခင်မှာပဲဒီနေ့အစောပိုင်းတုန်းကတော့ဘန်ဂီမြို့တော်မှာရှိတဲ့အဓိကပလီကျောင်းတစ်ခုမှာပုံရံမင်းကြီးကခရစ်ယာန်တွေနဲ့မွတ်စလင်တွေဟာညီကိုတွေဖြစ်ကြပါတယ်လို့မိန့်ကြားသွားခဲ့ပါတယ်အမုန်းတရားလက်စားချိန်မှုနဲ့အကြမ်းဖက်မှုအထူးသဖြင့်ဒီဘာသာတရားတစ်ခုဒါမှမဟုတ်ဖျားသခင်ကိုယ်တော်ရဲ့အမည်နာမတော်ကိုအသုံးချပြီးအကြမ်းဖက်တာမျိုးကိုလက်မခံဘူးဆိုတာအားလုံးအတူတကွပြောကြရပါလိမ့်မယ်လို့ပုံရံမင်းကြီးကမိန့်ကြားခဲ့ပါတယ်ဒီနိုင်ငံကိုလာတဲ့သူရဲ့ခီးစစ်ဟာမွတ်စလင်အတိုင်းဝိုင်းနဲ့မတွေ့ဘူးဆိုရင်ပြည်စုံမှာမဟုတ်ဘူးလို့လည်းပုံရံမင်းကြီးကမိန့်ပါတယ်။ဘူအာဖရိကသမ္မတနိုင်ငံဟာခရစ်ယာန်တွေနဲ့မွတ်စလင်စစ်သွေးကြွတွေအကြားနိုင်ငံရေးပြည်ပခါနဲ့အကြမ်းဖက်မှုတွေဖြစ်ထားတဲ့နိုင်ငံပါရှင့်
။ပြီးခဲ့တဲ့သတင်းပတ်အတွင်းတူရကီနဲ့ဆီးရီးယားနိုင်ငံနဲ့ဇက်မှာရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တောင်းပါမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကဒီကနေ့ပြောကြားလိုက်ပါတယ်။တူရကီတပ်ဖွဲ့တွေအနေနဲ့တိုင်းပြည်ရဲ့လေကြောင်းပိုင်နက်ကိုခုခံကာကွယ်ပိုင်ခွင့်ရှိတဲ့အတိုင်းလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့နေတိုတပ်ဖွဲ့အကြီးအကဲယန်စတိုလ်တင်ဘတ်နဲ့ဘရက်ဆဲမြို့မှာတွေ့ဆုံပြီးအဲ့ဒီလိုပြောကြားလိုက်တာပါတိုက်လေရင်ပြစ်ချခံရမှုနဲ့ဆက်ဆက်ပြီးတူရကီပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေလှုပ်ဆောင်သွားမယ်လို့ရုရှားအစိုးရကဆုံးဖြတ်ချက်ချထားတဲ့ကိစ္စကိုလည်းသမ္မတဗလာဒီမီပူတင်အနေနဲ့ပြန်လည်စဉ်းစားလိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာဒါဗူတိုဂလူကပြောပါတယ်ရုရှားကချမှတ်မဲ့တန်ခတ်ပိတ်ဆို့မှုတွေထဲမှာတူရကီနိုင်ငံကထွက်ကုန်နေရုရှားကိုတင်ပို့မှုကန့်သတ်တာရုရှားမှာရှိနေတဲ့တူရကီနိုင်ငံသားတွေရဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးခွင့်မပြုတာနဲ့ ရုရှားနိုင်ငံအတွင်းတူရကီကုမ္ပဏီတွေဝင်ရောက်လုပ်ကိုင်ခွင့်ကိုအကျိုးသက်ရောက်စေတာတွေပါဝင်ပါတယ်ရုရှားတိုက်လေရင်ဟာဆီးရီးယားနိုင်ငံမြောက်ပိုင်းတပုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသမှာအင်ကာနေကပြတ်ကျသွားခဲ့တာဖြစ်ပါတယ
်အရှေ့ဂျေရုဆလင်မှာပြည်ခဲ့တဲ့နှစ်ကအသက်16နှစ်အရွယ်ပါလက်စတိုင်းဆဲကျော်တပ်တအူကိုမိရှုတက်ခဲ့မှုနဲ့အစ္စရေးလူငယ်တအူကိုအပြစ်ရှိတဲ့အကြောင်းဂျေရုဆလင်တရားရုံးတစ်ခုကဒီကနေ့မှအမိန့်ချမှတ်လိုက်ပါတယ်ဒီမှုမှာပါဝင်နေသူတတိယမြောက်တအူဖြစ်တဲ့အသက်32နှစ်အရွယ်ယူဆက်ဟိမ်Ben David ကိုတော့သူ့ရဲ့ရှင်နေကယူဆက်ဖာစိတ်ပုံမှန်အနေထားမှာမရှိဘူးဆိုတော့ခုခံလျှောက်လွှာချက်ကိုနောက်ဆုံးချိန်မှာကက်ပြီးတော့တင်ခဲ့ပြီးတဲ့နောက်မှာသူ့အပေါ်အမိန့်ချမှတ်ဖို့ကိစ္စကိုတရားရုံးကရွှေ့ဆန်းလိုက်ပါတယ်အဖြစ်ချီချောင်းချမှတ်အမိန့်ချခံလိုက်ရတဲ့ဒီလူငယ်နှစ်ဦးကိုတော့လာမယ့်ဇန်နဝါရီလထဲမှာပြစ်ဒဏ်ချမှတ်မှာပါစရီစေကျော်သက်၃ယောက်ကိုပြန်ပြီးဆွဲသက်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကပါလက်စတိုင်းစေကျော်သက်အဘူခိုင်တရားကိုဣသရေလူငယ်တွေကအဓမ္မခေါ်ဆောင်မိသေးတဲ့အထိမိရှုသက်ဖြတ်ခဲ့ကြတာပါဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအဘူခိုင်ဒီယာရဲ့ဖခင်ဖြစ်သူကတော့ရှုံ့ချပါရယ်အခုလိုပြန်လည်လက်ထုတ်ပြန်သက်ဖြတ်မှုတွေဟာကာဇာကမ်းမြောင်ဒေသမှာရက်ပေါင်း90ကြာစစ်ပွဲတရက်စီဥတီအောင်အစပြုပေးခဲ့တဲ့ဖြစ်ရပ်တွေပါကာဇာဒေသစစ်ပွဲတွေကြောင့်ပါလက်စတိုင်းပြည်သူအများစုပါဝင်တဲ့လူပေါင်း2200ကျော်သေဆုံးခဲ့ရပါတယ်ရှင်
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။သမရဦးသိန်းစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းနေပြည်တော်နိုင်ငံတော်သမရအိမ်တော်မှာတွေ့ဆုံမှုစီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမရရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းကလည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လယ်2နာရီကြာရင်ကာကွယ်ဝင်ကြီးဌာနကာကွယ်ဦးစီးချုပ်ရုံးတွင်းမှာရှိတဲ့အရေးတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမရသတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမရကာကွယ်ဦးစီးချုပ်ပြည်ထောင်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တည်မြဲရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတိကျစာတစောင်စီရေးသားပေးပို့ပြီးတော့ပန်ကြားထားတာပါ။အဲ့လိုပန်ကြားပြီးတဲ့နောက်ပြည်ထောင်စုလွတ်တော်နာယကသူရဦးရှင်မနဲ့ဒေါအောင်ဆန်းစုကြည်တို့အကြားတိကျတွေ့ဆုံတာတွေဇက်တိုက်လို့ရှိခဲ့ပြီးဒီကနေ့မှလည်းမနေ့10နာရီ15မိနစ်ကနေ17နာရီ50မိနစ်အထိတနာရီခွဲကျော်ကြာပြည်သူ့လွတ်တော်ဥက္ကဋ္ဌရုံးမှာထပ်မံတွေ့ဆုံခဲ့ပါသေးတယ်။အခုဒီချိန်ဟာသူရဦးရှင်မနဲ့ဒေါအောင်ဆန်းစုကြည်အကြား၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုကိစ္စကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးမှတွေ့မယ်လို့တမရနဲ့ကာကွယ်ရေးဦးစီးချုပ်တို့ကအစောပိုင်းမှာတိကျစီအကြောင်းပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမထွက်ခင်မှာပဲတွေ့ဆုံမှုစီစဉ်လိုက်တာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းချံတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းတပ်ခန့်ခေါင်းဆောင်တို့ကိုထိုင်းစစ်တပ်ကဖမ်းလိုက်ပါတယ်။အဲ့ဒီပန်းချံဟာထိုင်းနိုင်ငံရဲ့ဘရင်အုပ်ချုပ်ရေးကိုထိမှတ်ပြုတိစောက်ထားတာဖြစ်ပြီးထိုင်းစစ်ဆိုရပတ်သက်နေတဲ့လက်စားမှုရှုပ်တော်ပေါ်တစ်ခုမှအဓိကပါဝင်နေတာပါ။ဟွာဟင်းပင်လယ်ကမ်းခြေပန်းဖြေမြို့ကစစ်တပ်ပိုင်းမြို့ပေါ်မှာတိစောက်ထားတဲ့ရာချာပါကစ်ပန်းချံတိစောက်ရေးငွေသုံးဆွဲတာနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့နှစ်မှာအနာသိမ့်ခဲ့တဲ့စစ်ဆိုရရဲ့အချင်းပြတ်ချစားမှုတိုက်ဖျက်ရေးအစီအစဉ်ကိုထိခိုက်နိုင်တဲ့အခြေအနေရောက်နေတာပါရှက်နီအုပ်စုလို့သိကြတဲ့အနာရှင်စန့်ကျင်ရေးညီညွတ်သောဒီမိုကရေစီတပ်ဦး UDD ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နာတဝုတ်ဆိုက်ကွာနဲ့ဂျာတူပွန်ပရွန်ပန်တို့ဒီပန်းချံကိုမရောက်ခင်မှာပဲစစ်တပ်ကခေါ်သွားခဲ့တာပါဘရင်ရုပ်ထုတစ်ခုစီကဘန်းငွေတန်း40ကျပ်ကုန်ကြပြီးတော့တခုချင်းစီအတွက်ကော်မရှင်ကြီးကဘတ်10တန်းပေးရတယ်ဆိုတာကျွန်တော်တို့စိုးရိမ်နေကိစ္စပါပဲလို့စစ်ဘက်ပုဂ္ဂိုလ်တွေကကားပေါ်တင်မခေါ်သွားခင်လေးမှာနေတာဝတ်ကမီဒီယာတွေကိုပြောသွားပါတယ်ထိုင်းပြည်ရင်ဆက်ဆက်ရဲ့ခန့်ကြားတဲ့ရုပ်ထုကြီးတွေတိစောက်ထားတဲ့ဒီပန်းချံနဲ့ပတ်သက်ပြီးအတိုက်ခံတွေကနိုင်ငံရေးပယောကနဲ့လှုပ်လာတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ထိုင်းစစ်ဆိုရကတော့ပြောထားပါတယ်ရှင
်တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့တခြားနေရာတွေမှာဒီနေ့အတွင်းအဆိုးအဝါဆုံးမီဂိုမြူဆိုင်တဲ့အခြေအနေတချို့နဲ့ဒီကနေ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးမလုပ်ကြမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သမ္မတရှီကျင်းပင်ဟာတခြားကမ္ဘာခေါင်းဆောင်တွေနဲ့ပဲရစ်မြို့တော်မှာတွေ့ဆုံဖို့ရှိနေချိန်မှာပဲအခုအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘေကျင်းမြို့တော်ရဲ့လေထုညင်ညာမှုဟာအနည်းရရှိတဲ့အဆင့်မှာရောက်နေပြီလို့သတ်မှတ်ထားပြီးဒုတိယအဆင့်အမြင့်ဆုံးအဆင့်ဖြစ်တဲ့လိမ္မော်ရောင်အဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာလာမယ့်နှစ်ရက်အတွင်းတိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့ဆိုတဲ့ခိုင်မာတဲ့သတင်းချက်လက်တွေကိုအမေရိကန်ပြည်ထောင်စုကရရှိထားပြီးအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေကိုကဘူးမြို့တဝိုက်သွာလာကြတဲ့အခါမှာအထူးသတိထားကြဖို့တိုက်တွန်းထားပါတယ်။တိုက်ခိုက်မဲ့အချိန်ပြစ်မှတ်ဒါမှမဟုတ်ဒီတိုက်ခိုက်မှုပုံစံတွေနဲ့ပတ်သက်လို့တော့အသေးစိတ်မသိချဘူးလို့ကဘူးအမေရိကန်တန်ယုံကနေအမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီကနေ့ဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုခီးထွက်တာတွေမလုပ်ချဖို့ကိုလည်းတန်ယုံကထပ်မံတိုက်တွန်းထားပါတယ်။အာဖဂန်နိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုလုံးဝမရှိသလိုအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေအပေါ်ချိန်ချောက်မှုတွေဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်။ဒါကြောင့်အာဖဂန်နစ္စတန်မှာနေထိုင်နေကြတဲ့ဒါမှမဟုတ်အလဲရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံတွင်းကနေချက်ချင်းထွက်ခွာဖို့အကြံပြုတဲ့အကြောင်းလဲတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးစိုးရိမ်ချက်တွေတိုးလာမှုကြောင့်အမေရိကန်တန်ယုံအနေနဲ့ဝန်ထမ်းတွေကိုကုန်လန်းကနေတွာလာခွင့်မပြုဘဲရဟတ်ယာဉ်တွေနဲ့သာတွာလာဖို့လည်းဖိအားပေးခံနေရပါတယ်။အလားတူတခြားသောနိုင်ငံကတန်အဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကလည်းကပူးမြို့တော်တွင်လုံခြုံစိတ်ချတဲ့နေရာတွေမှာတွာလာကြတဲ့အခါမှာတော့သတိထားတွာလာကြဖို့နှိုးဆော်ထားပါရဲ့ရှင်
။တချင်းကဒေသခံတိဘက်လူမျိုးတွေနဲ့တရုတ်လုံခြုံရေးတပ်ဖွဲ့တွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဆိုးဝါးစွာဖြစ်ပေါ်ခဲ့တဲ့တိဘက်မြို့တော်လာဆာမှာရှိတဲ့ဘာခေါ်ဒေသမှာလုံခြုံရေးအဆောက်အအုံတင်းကျပ်စွာချထားတဲ့အတွက်အခုဆိုရင်လုံခြုံမှုအရှိဆုံးဒေသဖြစ်လာခဲ့ပြီလို့တရုတ်အရာရှိတွေကပြောပါတယ်။မြို့တော်လာဆာမှာရှိတဲ့ဂျိုခန်းဖုန်ကြီးကျောင်းပတ်လယ်မှာလုံခြုံရေးအဆောက်ကင်းတဲ့တွေတိဆောက်ပြီးကင်းတဲ့တွေထဲမှာအဆောက်အအုံကိုချထားပြီးတော့ကျောင်းထဲကိုဝင်ထွက်ကြတဲ့ဒေသခံတွေကိုအစိုးရကစောင့်ကြည့်နေတာကြောင့်ဖြစ်ပါတယ်။အဆောက်အအုံကိုတော့ရွေးချယ်ရေးကော်မတီကဒေသခံတွေအကြားကနေပြီးတော့စစ်စစ်ရွေးချယ်တာဖြစ်တယ်လို့ဆိုပါတယ
်။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုကုဇော်ဝင်းလိုင်းနဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်တောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကကွယ်ရေးဦးစီးချုပ်တို့လာမယ့်ဒီဇင်ဘာလ၂ရက်နေ့မှာတရားစီတွေ့ဆုံကြဖို့နှစ်ဖက်တို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာပေါ်နှစ်ဖက်တို့ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုနိုင်ခြင်းမရှိပေမဲ့အာဏာလွှဲပြောင်းရေးမှာနှစ်ဖက်တို့စိုးရင်ချက်တွေကိုအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။မတ်သိငေထိုက်ကတင်ပြပေးမှာပါရှင်။
ရွေးကောက်ပွဲမှာအစိုးရသည့်ဖွဲ့နိုင်တဲ့အထိအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့လာမယ့်ဒီဇင်ဘာလ၂ရက်နေ့ဗုဒ္ဓဟူးနေ့မနက်ပိုင်းနေပြည်တော်ကသမရနေအိမ်မှာတွေ့ဆုံကြမယ်လို့နှစ်ဖက်သဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့လည်းပိုင်းသမရဦးသိန်းစိန်နဲ့တွေ့ဆုံအပြီးနေ့လယ်၂နာရီမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကာကွယ်ရေးဦးစီးချုပ်ယုံအဲ့ရိတ်သားမှတွေ့ဆုံကြမှာဖြစ်ပါတယ်။ဒီလိုတီးခြားစီတွေ့ဆုံမှုတွေမှာဘလို့အကြောင်းအရာတွေဆွေးနွေးကြမယ်ဆိုတာကိုတော့အစိုးရဘက်ကရောတပ်မတော်ဘက်ကရော NLD ပါတီဘက်ကရောထုတ်ဖော်ပြောဆိုနိုင်ခြင်းမရှိပါဘူး။ဒါပေမဲ့ဒီတွေ့ဆုံမှုကအစိုးရအသစ်ကိုအာဏာလွှဲပြောင်းရေးမှာတပ်မတော်ရဲ့စိုးရိမ်ချက်တွေကိုအဓိကဆွေးနွေးကြမယ်လို့ယူဆတဲ့အကြောင်းမြမရေးသုံးသက်သူဒေါက်တာလှကျော်စောကပြောပါတယ်။
ဒီတိုင်းပြည်မှာတကယ်တကယ်အခြေအနေအပြောင်းလဲကအရေးကြီးတာတမတော်ရဲ့သဘောထားပဲတမတော်သဘောထားပျော်ပြောင်းလာဖို့လိုတယ်တမတော်သဘောထားပျော်ပြောင်းလာဖို့လိုရင်သူတို့ကဘာအကြောက်ဆုံးလဲဆိုတာရှိတာ哦အဲ့ဒါဘာအကြောက်ဆုံးလဲဆိုတော့သူတို့လုတ်ခဲ့သမျှ၊ဂိုင်ခဲ့သမျှတွေပြန်ပြီးတော့ဘယ်လိုခေါ်မလဲအပြစ်ဖို့မှာတို့ဘာတို့ညာတို့ဒါတွေကအကြောက်ဆုံးဖြစ်မယ်နောက်အခုကာကြုတ်ပြောနေတဲ့ဇာတ်တွေကိုကြည့်ရတာလေဟိုမလျှော့ပေးလို့တော့မရဘူးလျှော့ပေးရမယ်ဆိုတော့သူတို့သိပါတယ်သို့တော်လည်းလျှော့ရင်လျှော့ရင်ဟိုဟိုဘယ်လိုခေါ်မလဲချီလွန်လက်လွန်ပေါ့နော်ဟိုဘောကနေပြူကြမှာကိုသူတို့ကြောက်ပုံရတယ်ဒါကြောင့်မလို့သူတို့ကဆုတ်လဲသူတို့ကစနစ်တကျပေါ့နော်အဲဖြည်းဖြည်းဖြည်းဖြည်းဆုတ်မဲ့အနေအထားပဲရှိတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ဘက်ကလည်းတမတော်လျှော့လာရေးအတွက်တော့သူကအစွမ်းကုန်ပျော့ပျော့ပြောင်းပြောင်းဆက်ဆံလိုက်မယ်လို့ထင်ရတာပဲအဲ့တော့တမတော်မှလည်းဟိုတိတ်မနစ်နာအောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကလည်းပြည်သူလူထုကိုပေးထားတဲ့ကတိကိုတစိတ်တစ်ပိုင်းတာဝန်ကြည်အောင်အဲ့ဒီကြားမှာသူတို့အလျှော်တင်လုပ်လိုက်မယ်ထင်တယ
်ဒေါ်အောင်ဆန်းစုကြည်နေအခြေချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းမှာလည်းတမရဦးသိန်းစိန်နဲ့တီးခြားတွေ့ဆုံခဲ့တယ်လို့နိုင်ငံရေးထိပ်သီးတွေအစိုးရတမတော်ထိပ်သီးတွေကြားဆွေးနွေးမှုတွေရှိခဲ့ပြီးမဲ့တိသာမြင်သာတဲ့တိုးတက်မှုတွေတော့မရှိခဲ့ပါဘူး။ဒါပေမဲ့အခုတွေ့ဆုံမှုမှာတော့အရင်အခြေအနေနဲ့ကွဲပြားတာကြောင့်ထူးခြားမှုရှိမယ်လို့မျှော်လင့်နေကြပါတယ်။အခုတွေ့ဆုံပွဲရဲ့အခြေအနေအပေါ်မှာတော့ဒေါက်တာလကျော်စောကအခုလိုသုံးသပ်ပါတယ
်။ဟိုတုန်းကဒေါအောင်ဆန်းစုကြည်ပြောနေတုန်းကအဲဟာနဲ့အခုအချိန်နေနဲ့လုံးဝမတူတော့ဘူးလေ။ဒေါအောင်ဆန်းစုကြည်မှာတပြီလုံးကအနှင်းလိုက်တဲ့ ဟိုနေ mandate လို့ခေါ်မှာပေါ့နော်အဲ့ဒီအခွင့်အာဏာရရှိသွားပြီဖြစ်တာဟုတ်အဲ့ဒီခါကျတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့သူတောင်းဆိုစရာတွေကိုသူတောင်းဆိုနိုင်တဲ့အခွင့်အာဏာရှိသွားပြီလို့ပြောလို့ရတာပေါ့ကျမကြည့်တာတော့သူသမရဖြစ်ရေးကိစ္စအထက်အမျိုးသားယဉ်ကျေးစီရေးအတွက်ပဲသူ UDP ပြောဆိုလိမ့်မယ်လို့ထင်ရတာပဲလေ
ရွေးကောက်ပွဲမှာတပါတီအသေးကနေအစိုးရဖွင့်နိုင်တဲ့အထိလွှတ်တော်အမှတ်နေရအများစုအနိုင်ရခဲ့တဲ့ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဘက်ကတော့ရွေးကောက်ပွဲပြီးနောက်ပိုင်းအစိုးရနဲ့တက်မတော်အပေါ်ပိုပြီးသဘောထားပြော့ပြော့ပြောင်းပြောင်းရှိလာတာကြောင့်အခုတွေးဆမှုတွေကနေထူးခြားတဲ့ရလဒ်တွေထွက်လာမယ်လို့အများကမျှော်လင့်ချပါတယ်။သမရဓမ္မရောကာကွယ်ရေးဦးစီးချုပ်ပြည်တော်စုလွတ်တော်နာယကရုနဲ့အမျိုးသားပြန်လည်တင့်မြတ်ရေးသဘောထားကိုအခြေခံပြီးတွေးဆဆွေးနွေးလိုပါတယ်လို့နှွေမာလ10ရက်နေ့ရွေးကောက်ပွဲရလဒ်တွေအပြီးသတ်မထွက်ပေါ်ခင်မှာကတည်းကဒေါအောင်ဆန်းစုကြည်ကတီးခြားစာတစောင်စီရေးသားပေးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုပန်ချားပြီးတဲ့နောက်ပြည်အောင်စုလွတ်တော်နာယကသူရဥရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြားတီးခြားတွေ့ဆုံတာတွေဇက်တိုက်ဆိုးသလိုရှိခဲ့ပြီးဒီကနေ့မှလည်းမနေ့10နာရီ15မိနစ်ကနေ17နာရီမိနစ်50အထိတနာရီခွဲကျော်ကြားပြည်သူလွတ်တော်ဥက္ကဋ္ဌရုံးမှထပ်ပြီးတော့တွေ့ဆုံခဲ့ကြပါတယ်။အခုဒီချိန်ဟာသူရဥရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်ကြား၅ချိန်မြောက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါရဲ့ရှင်။
မတင်ကြီးထိုင်မင်းမြန်တင်ပြသွားတာပါရှင်ခုတော့ဥညာဝင်းရဲ့ဂျပန်ခီးစဉ်အကြောင်းတင်ပြပါမယ်မြန်မာနိုင်ငံမှာမကြာခင်တက်လာတော့မယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတင်တဲ့ဂျပန်အစိုးရအကြားဆက်ဆံရေးကောင်းမွန်စေဖို့အတွက် NLD ပါတီဗဟိုအလုံးမှုဆောင်တူဦးဖြစ်တဲ့ဥညာဝင်းဟာဂျပန်နိုင်ငံကိုရောက်ရှိနေပါတယ်ဒီခီးစဉ်အတွင်းနှစ်နိုင်ငံကြားပညာရေးစီးပွားရေးကဏ္ဍတွေတိုးတက်ကောင်းမွန်စေဖို့အတွက်ဂျပန်အစိုးရတာဝန်ရှိသူတွေအပြင်ပညာရေးနဲ့လူမှုအသိုင်းအဝိုင်းကတာဝန်ရှိသူတွေနဲ့လည်းဥညာဝင်းဆက်ပြီးတွေ့ဆုံဆွေးနွေးခဲ့ပါတယ်အပြည့်စုံကတော့ဆက်သွယ်ဆောင်ရွက်ထားတဲ့ရှာဖောင်းကပြောပြထားပါရရှင
်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးညံဝင်းဟာနောက်တက်လာမယ့်အစိုးရသစ်လက်ထက်မှာမြန်မာနဲ့ဂျပန်ကြောင်းသားတွေအတွက်ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်နိုင်ဖို့နိုဝင်ဘာလ30ရက်နေ့တနင်္လာနေ့မှာဂျိုရိုတက္ကသိုလ်အရှိတောင်အရှရေးရာဌာနကိုတွားရောက်ခဲ့ပြီးပါမောက်ခနဲ့ပါမောက်ခအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ကြတယ်လို့ဂျပန်ခြေဆိုင် NLDLA ကတာဝန်ရှိသူတဦးကပြောပါတယ်ဦးညံဝင်းနဲ့အတူလိုက်ပါသွားခဲ့တဲ့ NLDLA တိုယိုဌာနခွဲဥက္ကဋ္ဌဦးတောင်းမြင့်ဦးကခီးစဉ်အကြောင်းကိုအခုလိုပြောပြပါဗျာ
။ကျိုးတော်တက်ကတော့ရှင်းတော်အရှာကြီးကဘာမှခရီးဘက်ကလည်းဘာမှကြီးနဲ့ပတ်သက်တဲ့သူတို့လေ့လာထားတဲ့စာရန်တွေကိုအန်ကဲကိုပြီးတယ်။တာဝန်ကဘာမှခအနေပြီးတော့ပေါ့ဆန်းစုကြည်ကိုလည်းစာတစောင်းအန်ကဲအနေနဲ့ပြီးတယ်။ဒီဆွေးနွေးတဲ့အကြောင်းအရာတွေမှာတော့စီဝိုင်းရေးနဲ့ပတ်သက်ပြီးကြံလဲထူထောင်မှုတို့ဟိုဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဟိုလောက်ကန်ဆောင်ရွက်ဖို့လို့ဒီနိပညာနဲ့ပတ်သက်ပြီးတော့လောက်ကန်ဆောင်ရွက်ဖို့လို့ဓမ္မတီအတွက်တီးခြားလေ့လာထားတဲ့ဒီစာအုပ်စာတမ်းတွေကိုအငြိမ့်ကိုသူတို့ပြီးပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအစိုးရဖွဲ့ပြီးလို့လူအပ်တဲ့ပညာရေးအထောက်အကူတွေနဲ့ပတ်သက်ပြီးတော့လည်းအတူတကွပူးပေါင်းဆောင်ရွက်ကူညီသွားဖို့ပြောဆိုဆွေးနွေးခဲ့ကြတယ်လို့ဦးတောင်မြင့်ဦးကပြောပါတယ
်ဒီကလို့ရှိရင်သူရဲ့လေ့လာချက်တွေကိုဟိုအသုံးပြုပြီးတော့ပဲနေဒီဥဆောင်တဲ့ဒီဒီမိုကရေစီအစိုးရအစ်မလောက်ကန်ဆောင်ရွက်ဖို့ဆိုတဲ့ဟာတွေကိုသူတို့ပြောပါတယ်။ဒီဘက်ရင်လည်းသူတို့အခြေအနေဒီအကူအညီပေးနိုင်တယ်ဆိုတဲ့အကြောင်းတွေကိုလည်းပြောပါတယ်။တကယ် NLD ကအစိုးရဖွဲ့ပြီးလာတဲ့ဆိုတဲ့အချိန်ကြာလို့ရှိရင်ဒီကျူတူတက္ကသိုလ်ရဲ့ဒီပညာနှုတ်ရည်ကိုလည်းရန်ကုန်တက္ကသိုလ်မှာဗမာကျောင်းသူကျောင်းသားတွေလွယ်လင်းတကူပညာရေးရှာဖွေနိုင်အောင်သူတို့နေလည်းဆောင်ရွက်ခြင်းနဲ့ဒါတွေကိုလည်းဆောင်ရွက်ပြီးမှ NLD အစိုးရကနေပြီးတော့ဖြစ်လာခဲ့လို့ရှိရင်ကူညီပေးမှုဆိုတာမျိုးကိုလည်းသူတို့ဘက်ကနေပြောဆိုတာရှိပါတယ်
။ဒါအပြင်ဥညံဝင်းဟာဂျပန်ဝန်ကြီးဌာန၃ခုဖြစ်တဲ့စိုက်ပျိုးရေးဝန်ကြီး၊တယ်ယူပို့ဆောင်ရေးနဲ့ခီးသွွာလာရေးဝန်ကြီးဌာနနဲ့ဤပညာနဲ့စီးပွားရေးဌာနတွေကဝန်ကြီးဟောင်းတွေနဲ့တွေ့ဆုံညစာစားခဲ့ကြပြီးမနေ့ဖန်ကြရင်တော့ဂျပန်နိုင်ငံကအနိုင်ရပါတီ၊အတိုက်ခံပါတီနဲ့မြမရေးကိုအစဉ်တစိုက်ကူညီပေးနေတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဖို့အစီအစဉ်ရှိတယ်လို့ဦးတောင်မြင့်ဦးကပြောပါတယ်ရှင်
ရှာဖောင်ပါရှင်ခုတော့ပလောင်ဒေတာစီအခြေအနေတင်ပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင်ရဒေတာမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်နဲ့ TNLA လို့ခေါ်တဲ့ပလောင်တပ်ဖွဲ့အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးလာမယ့်ရက်တွေအတွင်းမှာပုံမပြင်းထန်လာနိုင်တယ်လို့ပလောင်တပ်ဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညကတော့ကိုပိုင်းအုတ်ချုပ်ခွင်ရဒေတာမြို့တော်ကိုကိုကန့်လက်နက်ကင်တပ်ဖွဲ့ကဝင်းရောက်ပစ်ခတ်တဲ့တဲ့ရင်ထွက်ပေါ်ခဲ့ပေမဲ့လည်းထိနောက်မှာတော့အခြေအနေကပုံမှန်ရှိနေပါတယ်ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့တဲ့ရင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မိုင်းရှုမျိုးနယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြတ ိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရကပြီးခဲ့တဲ့ရက်ပိုင်းတွေမှာနှစ်ဖက်တွေ့ဆုံဆွေးနွေးပြီးစစ်ချိန်လျှော့ချလာတဲ့အချိန်တည်းမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့နမ်ဆန်နဲ့မန်တုံမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားလာတာဖြစ်ပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုပလောင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ PSLF TNLA ရဲ့အထူးထွေတွင်းရင်မှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။တိုက်ပွဲတွေပြင်းမဲ့အချိန်တွေရှိပါတယ်။မင်းညာတော့လည်းတခါဖြစ်တယ်ဒီမင်းလည်းဖြစ်တယ်မင်းညာတော့ဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတော်မျိုးနဲ့မခန့်မှုနဲ့ဆက်ပါဒီအခုအဲမိုင်းဝီရောရဲ့အပြင်ဖက်မှာရှိတဲ့ကျွန်တော်တို့တပ်တွေအဲတောင်ကျောက်၆လောက်မှာရှိတဲ့ကျွန်တော်တို့တပ်တွေဟာအခုဒီမြန်မာအစိုးရတပ်ဖက်ကစစ်ကြောင်း၄ဖက်၅ဖက်လောက်အဲ့လိုထိုးလာတယ်ဒီမန်တုံဖက်ကတက်လာတဲ့စစ်ကြောင်းရှိတယ်ကျွန်တော်နမ်ဒီဖက်ကလည်းတက်လာတဲ့စစ်ကြောင်းရှိတယ်ပြီးတော့ဒီခိုင်ဟိုဘက်ကနေလာတဲ့စစ်ကြောင်းရှိတယ်နမ်ခန့်ဖက်ကနေနမ်ခန့်နဲ့မိုင်းဝီပေါင်းပြီးဆင်းလာတဲ့တက်လာတဲ့စစ်ကြောင်းတွေရှိတယ်ပေါ့အဲ့မှာနေရဲ့ကျွန်တော်တို့အဖောက်ဝင်နေတယ်ပေါ့လဲမသိပိုက်ဝဲဒီထက်ပိုပြီးတော့ပြင်းနိုင်တယ်
လက်ရှိတိုက်ပွဲတွေရက်ဆက်ဆိုသလိုဖြစ်ပွားလာတာဟာသူတို့စခန်းတွေကိုအစိုးရတပ်ဖက်ကလိုက်လံရှင်းလင်းနေတာကြောင့်လို့လည်းပြောပါတယ
်ကျွန်တော်ဖက်ကတော့ပြီးခဲ့တဲ့ယူကောဘွဲမှာတိုက်ခင်းတလားမလားလို့လည်းကျွန်တော်ဆွေးရှင်ပြီးရှင်းလဲအခုလည်းယူကောဘွဲမှာ NLD အဖွဲ့ချုပ်ကအများစုနိုင်တဲ့အစိုးရဖွဲ့နေတယ်ဆိုတော့ okay တိုက်ပွဲဖြစ်လို့တော့အဆင်မပြေဘူးကျွန်တော်တို့အတန်းလုံးရှောင်းမယ်ရှောင်းမယ်ဆိုတော့ကျွန်တော်တို့ဒီလိုဆုံးဖြတ်ချက်နဲ့ကျွန်တော်တို့အတတ်နိုင်ဆုံးရှောင်းရှားနေတာတော်တော်ကြာပါပြီဒါပေမဲ့ခုမြန်မာအစိုးရတပ်မတော်ကကျွန်တော်တို့နည်းနည်းခေါင်းနဲ့တော်ရီထဲမှာကျွန်တော်တို့ခံတဲ့အထိပြက်လာပြီလို့ကျွန်တော်ပြောလို့ရတယ်ရှောင်းလို့ရတဲ့နေရာတွေကတော်တော်များများကနည်းနည်းနေသွားတဲ့သဘောရှိတယ
်ပြီးခဲ့တဲ့28ရက်နေ့ကမွေးစေဝါနှိမ်နင်းရေးလုပ်ငန်းတွေဆောင်ရွက်ရမှာနန်းခမ်းမြို့နယ်မန်ပန်ကျေးရွာကဘိမ့်ဖြူဘိမ့်မဲနဲ့စိတ်ကြွစေးပြကာလာတံဖို့ကြက်ငွေ300ကျော်ဖို့ဖမ်းဆီးရမိတယ်လို့လည်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်ပလောင်တပ်ဖွဲ့ဘက်ကစိုးရတက်ကထိုးစစ်ဆင်လာတော့တိုက်ပွဲတွေဖြစ်ရတယ်လို့ပြောဆိုတဲ့အပေါ်မှာတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ထိုးတယ်ဆိုတော့ခုတောင်ဝါရသူတွားလာနေတာနေမှာပေါ့။ PNL ရလည်းတွားရင်လာရင်တောင်တော်လည်းတွားရင်လာရင်ထိတဲ့ပြေးကြတာအတန်းနဲ့ဆုံးတော့ရှောင်ကြတာပဲ။ရှောင်မရတဲ့ခါကျတော့ထိတဲ့ပြေးပြီးတော့ဒီခါကျပြေးကြခါကျလို့ဖြစ်တော့ဗောဗျာ။
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာဒီလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနေ့မှာပဲကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့ကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ရမှာကိုကန့်တပ်ဖွဲ့ဟာနေဆက်မြင်းဘက်ကိုစုခွာသွားကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ဒီကနေ့မှာတော့လောက်ကင်မြို့မှာဈေးတွေကျောင်းတွေဖွင့်ထားပြီးပုံမှန်အတိုင်းရှိနေကြောင်းနဲ့ပစ်ခတ်တိုက်ခိုက်တာကိုတော့ညအချိန်မှာအတန်သာကြားရကြောင်းလောက်ကင်မြို့ကန်တဦးကအခုလိုပြောပါတယ
်ဖွင့်ပါတယ်အကုန်လုံးဖွင့်ထားတယ်ဒီပစ္စည်းပါပဲညဆိုတော့ကျွန်တော်17နှစ်17နှစ်လောက်ရှိပြီရှင်လည်းအတန်ကြားတာတီချာမတီးဘူးအတန်ကြားတာပဲရှိတာပါ
ဒီနေ့ February လကဖြစ်ပွားတဲ့အစိုးရနဲ့ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေကြောင့်လောက်ကင်မြို့ပါဝင်ကိုကန့်အုပ်ချုပ်ခွင့်ရဒေသကိုကိုလာကြာစေအုပ်ချုပ်ရေးပြဋ္ဌာန်းထားခဲ့ရာကဒီလ18ရက်နေ့မှာစေအုပ်ချုပ်ရေးကိုရုတ်သိမ်းခဲ့တာဖြစ်ပါတယ်။အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့အကြားမှာအော်တိုဘာလ15ရက်နေ့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရစ်သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်မှတ်ရေးထိုးရမှာမပါဝင်တဲ့ကချင်ရှမ်းလုံတပ်ဖွဲ့တွေနဲ့တော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။လာမယ့်ဒီဇင်ဘာလ2ရက်နေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်တမ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရက်စဲရေးကိုအချက်တစ်ချက်အဖြစ်ထည့်သွင်းဆွေးနွေးပွဲရှိနေပါတယ်။
ရရှိများရှင်အရင်စစ်အစိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတရက်လက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့စူးစမ်းတင်ပါသလားဒါမှမဟုတ်အမျိုးသားပြန်လည်တင်မြဲရရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင်။
တရရိုက်လေးလိုက်မှာပအဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ကလေးစစ်သားတရင်ဖက်အလှည့်ပေးပါဦးမယ်။အရွယ်မတိုင်ခင်စစ်သားအဖြစ်စုဆောင်းခံခဲ့ရတဲ့ကလေးတငယ်တွေထက်က53ဦးကိုမြန်မာတပ်မတော်ကနှုတ်ထွက်ခွင့်ပြုခဲ့တယ်လို့ကုလသမဂ္ဂကလေးတငယ်များရမုံမွေအဖွဲ့ရန်ကုန်ရုံးခွဲကတရင်ထုတ်ပြန်ပါတယ်။ကလေးအခွင့်ရေးလှုပ်ရှားနေသူတွေကတော့စစ်တပ်နဲ့တိုင်းရင်းသားတပ်တွေမှာဆန္ဒမပါဘဲခိုင်းစေခံရတဲ့ကလေးငယ်တွေရှိနေဆဲပဲလို့ဆိုပါရယ်။အကြောင်းဆောင်ကတော့ဆက်သွဲစုံစမ်းထားတဲ့မအေးအေးမာကတရင်ပြပို့ထားပါရစေ
။မြန်မာနိုင်ငံမှာမြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကင်တပ်တွေပါကလေးစစ်သားအသုံးပြုမှုတွေရှိနေတယ်ဆိုပြီးကမ္ဘာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေတာပါ။2022ခုနှစ်လောက်ကစပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းလှုပ်ဆောင်မှုစီမံချက်ကိုလက်မှတ်ရေးထိုးပြီးချိန်ကစလို့ဒီကနေ့အထိပြန်လည်လွှတ်ပေးလိုက်တဲ့ကလေး53ဦးအပါအဝင်ကလေးပေါင်း900နီးပါးကိုစစ်တပ်ကနေနှုတ်ထွက်ခွင့်ပြုခဲ့တယ်ဆိုပြီးUNICEF မြန်မာကတာဝန်ရှိသူတဦးဖြစ်တဲ့မတ်ထက်ထက်ဦးကအခုလိုပြောပြပါတယ်
။ဒီနေ့မှာတော့မြန်မာနိုင်ငံအစိုးရအနေပြီးတော့တက်မတော်မှာအရေးမတိုင်မီစစ်မှုထမ်းဆောင်နေတဲ့ကလေးတငယ်နဲ့လူငယ်53ဦးအားနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။ဒီခုနောက်ဆုံးအစီနှုတ်ထွက်ခွင့်ပြုခြင်းအပအဝင်2015ခုနှစ်အတွင်းအရေးမတိုင်မီစစ်မှုထမ်းနေသည့်ကလေးတငယ်ပေါင်း146ဦးဒီနှုတ်ထွက်ခွင့်ပြုပြီးဖြစ်ပါတယ်။2015ခုနှစ်ဇွန်လမှာတော့မြန်မာနိုင်ငံအစိုးရအနေကုလသမဂ္ဂနဲ့အတူကုလသမဂ္ဂလုပ်ငန်းဆောင်ရွက်မှုစီမံချက် Joint Action Plan နဲ့စတင်သဘောတူလက်မှတ်ရေးထိုးပြီးအချိန်ရနေပြီးတော့ဒီနေ့အထိကလေးတငယ်စုစုပေါင်း692ဦးကိုတက်မတော်ကနှုတ်ထွက်ခွင့်ပြုခဲ့ပြီးဖြစ်ပါတယ်
။အခုပြန်လည်လွတ်မြောက်လာသူအတော်များများဟာမိသားစုကလိုက်လံစုံစမ်းတိုင်ကြားခဲ့တဲ့အတွက် ILO, UNICEF, Save the Children စတဲ့အဖွဲ့အစည်းတွေကနေဆောင်ရွက်ပေးမှုတွေကြောင့်ကလေးအတော်များများဟာစစ်တပ်ကနေနှုတ်ထွက်ခွင့်ရကြတာဖြစ်တယ်လို့လဲ Equality မြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဆိုပါတယ်စစ်တပ်ထဲမှာထွက်ခွင့်မရသေးတဲ့ကလေးတွေလည်းရှိနေသေးပဲလို့လဲသူကဆိုပါတယ
်ကျွန်တော်တို့စစ်တပ်ထဲမှာကလေးစစ်သားတွေဆက်ပြီးတော့ရှိနေသေးတယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်လဲဆိုတော့တချို့အနေနဲ့ကဒီအသက်ပြည့်သွားတယ်ဗျာဥပမာစစ်သားအဖြစ်စုဆောင်းခံတော့18နှစ်မပြည့်ဘူးနောက်ပိုင်းမှာအသက်ပြည့်သွားတယ်ဒီအသက်ပြည့်သွားတဲ့သူတွေကိုကျွန်တော်တိုင်ကြားလို့ရှိရင်တကယ်တမ်းပြန်ထုတ်နိုင်ဖို့အတွက်ခက်ခဲတယ်ဆိုတဲ့အချက်လက်တွေရှိနေတယ်။အဲ့တော့အဲ့လိုမျိုးလူမျိုးတွေကစစ်တပ်ကကျန်နေနိုင်တယ်လို့ကျွန်တော်သုံးသပ်တယ်။နောက်တစ်ခုကတော့တချို့တော့ကလေးတွေကတော့ကလေးစစ်သားဖြစ်စုဆောင်းခံရပါတယ်ဆိုတာကိုထုတ်ဖော်ပြောဖို့အတွက်ခက်ခဲနေတယ်။တချို့နေရာတွေမှာမိဘတွေကတိုင်ကြားပြီးမဲ့ဒီကလေးတွေကိုစစ်တပ်အပြင်ပြန်ချက်ဖို့အတွက်အခက်အခဲတွေအများကြီးရှိနေသေးတယ်ဆိုတာကိုကျွန်တော်တွေ့ရတဲ့အတွက်ကလေးစစ်သားတွေလုံးဝကုန်သွားတာတော့မရှိသေးဘူး။အချို့နေရာတွေမှာဖက်ပြေးကိုကြိုးစားတဲ့ကလေးစစ်သားတွေကိုဒီဖက်ပြေးမှုနဲ့အဖမ်းဆီးခံရတယ်ဆိုတဲ့အရာတွေရှိနေကြတ
ယ်။မြန်မာစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာလည်းကလေးစစ်သားအသုံးပြုမှုတွေရှိနေကြောင်းကိုလည်းကုလသမဂ္ဂကထုတ်ပြန်ထားတာပါ။လက်ရှိတိုင်းရင်းသားလက်နက်ကိုင်တပ်တွေမှာကလေးစစ်သားအသုံးပြုမှုတွေရှိနေကြောင်းကိုလည်းဦးအောင်မျိုးမင်းကဆက်ပြောသွားပါတယ်
။အကြခင်ကကျွန်တော်တို့ကလေးစစ်သားနိုင်ငံတကာအဖွဲ့ဖြစ်တဲ့Child Soldier International ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဆိုရင် KIA တပ်ထဲမှာကလေးစစ်သားတွေရှိနေတုန်းပဲအဲ့ဒါတွေဒီမှာကျွန်တော်အတင်းကျပ်ခေါ်ဆောင်လာတဲ့သတင်းတွေလည်းရရှိတယ်တချို့ကတော့အလိုလျောက်ဝင်တဲ့သဘောမျိုးဖြစ်တယ်ကလေးစစ်သားရဲ့အတိတ်တွေကဘယ်လိုပဲဝင်ဝင်မိမိဆန္ဒပါသူဖြစ်စေမပါသူဖြစ်စေကလေးစစ်သားမြောက်တဲ့အတွက် KIA စစ်တပ်ထဲမှာကလေးစစ်သားရှိတယ်ဆိုတာကိုသူတို့ထောက်ပြထားတွေ့ပါတယ်နောက်ထပ်တစ်ခုကတော့ဒီ Nature Soft Step ပေါ့နော် The Border Guard နေရာဒီမှာလည်းကလေးစစ်သားရှိရဆိုတာကျွန်တော်မြင်နေရတယ်ဗျ
မြန်မာစစ်တပ်အပါအဝင်ကလေးစစ်သားအသုံးပြုနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာ DKBA ၊ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် KNLA ၊ငြိမ်းချမ်းရေးကောင်စီ KIA ၊ကရင်နီတပ်ဖွဲ့ဝါပီသွေးစည်းညီညွတ်ရေးတပ်ဖွဲ့တွေကိုကုလသမဂ္ဂကပေါ်ပြထားပါတယ်အသက်18နှစ်ယောက်ကလေးတငယ်တွေကိုခေါ်ယူစုဆောင်းခြင်းနေနဲ့အသုံးချခြင်းတွေကိုကာကွယ်ရပ်တန့်စီဖို့လုပ်ငန်းစီမံချက်တွေကိုလက်မှတ်ရေးထိုးဖို့ရှိတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့လည်းကမ္ဘာကုလသမဂ္ဂကတွဲဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်တယ်လို့လည်း UNICEF မြန်မာရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၈နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို line to meter 25 30နဲ့ 51 တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနာဆင်ရမယ့်စီစဉ်တွေထဲမှာကတော့
လူတွေကိုယ်တိုင်ကဟိုဟာကိုဒီလိုမျိုးသူတို့ထည့်ထားတဲ့software တွေကဒါတရားဥပဒေပိုင်နေလို့သူတို့မသိကြသေးဘူး။အများအားဖြင့်သူတို့လကားရတယ်လို့ပဲတွက်ထားကြတာများတယ်ဗျ။
မူပိုင်ခွင့်နေတဲ့ပတ်သက်တဲ့အမြင်တွေကိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာကြားရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန့်ရောင်တည်င်းလွားနဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့စိုက်ပျိုးရေးကဏ္ဍကိုအာယုံဆိုင်လှုပ်ဆောင်ပြီးသမရဦးသိန်းစိန်လက်ထက်အတွင်းဆောင်ရွက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်ရပါတယ်။နောင်တက်လာမဲ့အစိုးရတဲ့စီးပွားရေး policy တွေအကြောင်း VOA သတင်းထောက် Ron Corbin ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအရက်သားအုပ်ချုပ်ရေးစနစ်ကို2011ခုနှစ်မှာအာဏာလွှဲပြောင်းပေးလိုက်ပြီးကတည်းကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါ။ဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမက်ကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းတန်နယ်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ
်။ The story above all is that in agriculture things are not very good so a reorientation I think of economic policy
အလုံးချုံကြည့်မယ်ဆိုရင်စက်ပြိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူးဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလုပ်ကံသူတွေနဲ့ကြီးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဦးတည်ချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ
်မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က84ရာခိုင်နှုန်းသောပြည်သူတွေရဲ့ဝင်ငွေဟာစက်ပြိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်။တိုင်းပြည်မှာငွေချင်းကားတဲ့စနစ်ထိရောက်ကောင်းမွန်စွာရှိမနေတဲ့အတွက်လယ်သမားတွေဟာငွေချင်းကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလိုက်ခြင်းအပြင်လယ်သမားတွေလိုအပ်တဲ့ငွေချေးကိုချင်းကားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအဟန့်အတားဖြစ်နေတယ်လို့အများစုကယူဆထားတဲ့လေယာစိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ကျသွားမယ်လို့ရှောင်းတန်းလက်ကပြောပါတယ်။DPNS လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာကန်နတ်တိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ
်။ဒီအခြေခံကတော့ကျွန်တော်တို့ကဒီစီးပွားစီးပွားရေးစနစ်ကိုပဲတွားမှာလေ။နိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီမိုဘီစနစ်ကိုတောင်းဆိုတာဖြစ်တယ်။ဒါကအခြေခံဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီကနေ့ကာလမှာပေါ့နော်ဒီနေ့ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာစိုက်ပျိုးရေးကဏ္ဍကိုဥပဒေချေရဆက်ပြီးစုပ်ကင်ထားဖို့လိုမယ်။နောက်လေယာစိုက်ပျိုးရေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆရတယ်။တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သိကြစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လေယာစိုက်ပျိုးရေးကဏ္ဍကိုကျွန်တော်အဓိကထားလိမ့်မယ်ဒီနေ့ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီစိုက်ပျိုးရေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်တို့ရှိသေးတယ်။တော့တပြိုင်တည်းမှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်။တိနံလေးစိုက်ပျိုးနိုင်တဲ့မြေဧရိယာကဘာမှာဆိုအဆင့်25ရှိတယ်နော်။မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12တန်း13တန်းခန့်ရှိတယ်။အော်ရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်။ဒါမဲ့ကြပြိုင်နဲ့တည်းမှာပဲကျွန်တော်တို့ကစီဝါရေးဒီစိုက်ပျိုးရေးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကျွဲနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်။ လေယာလုတ်သားတူရဲ့ဒီကုန်ထုတ်လုပ်မှုတန်ဖိုးဟာဒီထိုင်းတို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေနဲ့စာလို့ရှိရင်အရန်ကိုထက်ဝက်ကြကြကိုနှိမ့်ချနေတာကျွန်တော်တွေ့ရတယ်
ပြပနိုင်ငံတွေကယင်းနှိမ့်ညံ့မှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြပကရောက်ရှိလာကြတဲ့စုစုပေါင်းယင်းနှိမ့်ညံ့မှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်အစိုးရအနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဘဟုဘန်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရအသစ်ကလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်သမ္မတဦးသိန်းစင်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတတ်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေဆဲပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုယ်စားလှယ်ပီတာဘရင်ဘောကပြောပါတယ
် There are three key challenges that this economy is facing right andI would say probably one is to maintain stability.
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစိန်ခေါ်မူကြီး၃ခုရှိနေပါတယ်။နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်။ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်။နံပါတ်၂ကတော့အရေးပါတဲ့အခြေခံအဆောက်အုံတွေကန့်သတ်မှုရှိနေတာ၊တည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့နဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်။တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခင်မီတိုးတက်တဲ့ကဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လဲပတ်နေနိုင်ဖို့လိုအပ်ပါတယ
်ကဘာဘန် USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလူရှင်တွေကလည်း2016နဲ့2019ခုနှစ်တွေထဲမှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with and whether their investments are also
နိုင်ငံခြားကနေလာရောက်ယင်းနှိမ့်ညံ့ကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှိမ့်ညံ့မှုတွေကလူခွင့်ချိုးဖောက်မှုတွေပုံမဖြစ်သွားစေဖို့အထောက်အကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလည်းသိန်းရာသိန်းကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲဒါပေမဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေကအဲ့ဒီလေယာဉ်မြေတိမ့်ပိုက်မှုတွေအချိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာဉ်မြေပြည်ပြင်ပြောင်းလဲရေးအတွက်အဖြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းမြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်းကြောင်းမြေရတနာလုပ်ငန်းအင်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုဒဏ်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်ရှိတောင်အာရှတိုက်အတွင်းကျေးလက်ဒေသရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေသနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စီးပွားအခြေမြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းအစီအစဉ်နဲ့စင်ကာနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသည်များစီစဉ်ရဲ့အလဲပါမဆူမြတ်မွန်စီစဉ်တင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာကွန်ပျူတာအင်တာနက်သုံးဆွဲမှုပိုမိုများပြားကျယ်ပြန့်လာချိန်မှာပဲကွန်ပျူတာထဲမှာထည့်သွင်းသုံးဆွဲတဲ့ software တွေကိုခိုးကူးတွေမသုံးဘဲ software အစစ်အမှန်တွေသုံးဆွဲကြဖို့ကမ္ဘာထိပ်တန်း software company ကြီးဖြစ်တဲ့ Microsoft ကတိုက်တွန်းလိုက်ပါတယ်လက်ရှိမြန်မာနိုင်ငံမှာအများစုသုံးနေကြတဲ့ software တွေဟာ copy ပွားယူထားတဲ့ pirated software တွေများတယ်လို့ Open Myanmar Initiative ကနည်းပညာအရာရှိကိုစိုးတီဟနောင်ကအခုလိုရှင်းပြပါတယ်တော်
တော်များများတော့ copy သုံးကြတာများတယ်ဗျ
တချို့တွေဆိုလို့ချင်းသူတို့အဲ့ဒီຢာတွေက copy တုံးနေတူတော့သူတို့မသိကြဘူး။ဒါကြောင့်လဲဆိုတော့ဆက်ဝယ်ကလေးကဆက်ရောင်းတဲ့ဆိုင်ကနေအားလုံးအလကားထည့်ပေးလိုက်တဲ့ခါကျတော့အကုန်လုံးလကားရတယ်လို့ပဲထင်နေကြတာဗျ
။ဆက်တော့ copy တုံးကြတာများတယ်ဆိုတော့ဒီ original software တစ်ခုကိုဝယ်တုံးဖို့အတွက်ကမြန်မာပြည်မှာဘယ်လောက်ထိ accessibility ပေါ့နော်လွယ်လွယ်ဘယ်လောက်ဝယ်လို့ရတယ်လဲ။နောက်ဟိုလူတိုင်းရောဝယ်နိုင်ခွင့်ဝယ်လို့ရတဲ့အခြေအနေမျိုးရှိလားရှင့်။
အဲလူတိုင်းဝယ်လို့ရတဲ့အခြေအနေရှိဖို့ကတော့မလွယ်ဘူးဗျဒီရန်ကုန်မှာအလုပ်ကမှစိုင်းကြီးတွေမှာ Windows OS လိုမျိုးတွေတောင်းဝယ်လို့ရှိရင်ဝယ်လို့ရတာတော့ရှိတယ်ဗျဒါပေမဲ့ဈေးကတော့အတိုင်းအတာတစ်ခုထိကြီးတယ်လို့ပြောလို့ရတယ်ဗျဥပမာ OS ကကျွန်တော်တို့ Windows OS ကိုကျွန်တော်တောင်းရမယ်ဆိုရင်နှစ်သိန်းကျော်လောက်ပေးရတယ်ဗ
ျ Copy software ဆိုရင်ဘယ်လောက်กว่าဈေးဘယ်လောက်กว่าပါလဲရှင
်ဘာမှမဆိုင်တော့အောင်กว่าပြောရမှာပေါ့ဥပမာ set တစ်ခုထဲမှာသူတို့ထည့်တင်ထည့်လိုက်တဲ့ဟာတွေအားလုံးထည့်ပေးမယ်ဆိုလို့ရှိရင် DVD နဲ့တောင်းပွဲမယ်ဆိုရင်တော့အလုံးစုံပေးရ9000လောက်နေတယ်အားလုံးပြည့်စုံလို့လို့ရတယ်မြန်မာငွေ9000လောက်နေsoftware တွေအားလုံးပေါ့နော် file တွေမဟုတ်ပဲနဲ့သုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအနေနဲ့ဒီခုမှចောင်းသားတယောက်ရဲ့ဝင်ငွေအနေနဲ့အဲ့ဒါတွေအားလုံးတတ်နိုင်ပါမလားဆိုတော့စဉ်းစားရရှိတယ်ဗ
ျကို့အတွက်အသုံးလိုတဲ့ software တခုကိုအကုန်ကြခံပြီးတော့ဝယ်ခြင်းနဲ့ဆိုရင်တော့မှမြန်မာနိုင်ငံမှာကဘဏ်ကပြားအကျွေးဝယ် credit card ပြားတွင်တွင်ကျဲကျဲမသုံးကြသေးတာကလည်းအခက်အခဲတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံတွေကနီးပညာအတိုင်းအဝိုင်းတစ်ခုဖြစ်တဲ့ဖန်တီးရအဖွဲ့ကနီးပညာဆိုင်ရာစီမံကိန်းအရာရှိကိုရန်နောင်ကပြောပါတယ်
ခုလက်ရှိမှာတော့ကျွန်တော်တို့လူတွေတောင်းနေတာဒီတိုင်းကတောင်းနေတဲ့ရှိချင်အောင်အဲဒါရှိလို့ရှိနေခွဲရတဲ့တဲ့ပတ်တမ်းမရှိချင်အောင်ပေါ့နော်အဲဒီ online payment system နေရာမှာကျွန်တော်အခုလက်ရှိမှာပြင်နေကြရမတော့ပါဘူးဆိုတော့အဲ retail attack ကိုပုံစံပေးလို့မရတာပေါ့နော်ပုံစံပေးလို့ဆိုအဆင်မပြေတာကိုပြီးတော့ဒီရဲ့ဖြစ်ခဲ့ပါတယ
်အခုနောက်ပိုင်း software အစစ်အမှန်တွေကိုဝယ်ယူမယ်ဆိုရင်တော်တော်များများက online ကနေပြီးတော့ဝယ်ယူ download လုပ်ယူရတာမျိုးတွေဖြစ်နေတော့မြန်မာနိုင်ငံတွေကဝယ်ခြင်းသူတွေအတွက်အခက်အခဲဖြစ်စေပါတယ်
မော်ဘယ်ရီဆိုတဲ့အကူကလို့ရှင်ဖိုင်ကအနည်းဆုံးမီဂါဘိုက်ကရာနေတော့ချီမှာပေါ့နော်ဂီဂါဘိုက်တောင်ချီချင်းလည်းဖြစ်သွားမှာပေါ့အဲ့လိုအခြေအနေမျိုးကြတော့ကျွန်တော်တင်တယ်မမြန်တာလည်းဖြစ်ဖြစ်အဲ့ဒါနဲ့ကဒေတာပို့ပြီးကြည့်ရမယ်ဖြစ်ဖြစ်ဆိုလို့ရှင်ကျွန်တော်နောက်လာတာဆင်ကပြင်ပြပေးပါဦးခင
်ဗျတကယ်တော့မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများမှာဒီခိုးကူ software တွေကိုတော်တော်လေးသုံးနေကြတာပါဒါပေမဲ့ intellectual property rights လို့ခေါ်တဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားဖို့သုံးဆွဲသူတွေအတွက်ပို့ပြီးတော့လုံခြုံစိတ်ချမှုရှိစေဖို့ software အစစ်အမှန်တွေကိုသုံးကြပါလို့ Microsoft ကတိုက်တွန်းနေတာဖြစ်ပါတယ်။ဒီတော့မြန်မာနိုင်ငံမှာဒီညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားသင့်တယ်ဆိုတာကိုဘယ်လောက်သဘောပေါက်ကြပါသလဲ။
ကျွန်တော်တို့အဲညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့အလေးထားမှုအပိုင်းကတော့ကျွန်တော်တို့ဒီမှာအခုလောလောဆယ်နေထားရကြည့်မယ်ဆိုတော့ Ground Zero ပဲလို့ပြောရမှာပဲဗျ။ပါတော့လူတွေကိုယ်တိုင်ကဟိုဒီလိုမျိုးသူတို့ထည့်ထားတဲ့software တွေကဒါတရားကပိုင်နေလို့သူတို့မသိကြသေးဘူးအများအားဖြင့်ကသူတို့အလကားရတယ်လို့ပဲတွက်ထားကြတာများတယ်ဗျအဲ့တော့အဲ့ဒီကနေစပြီးတော့ intellectual property နဲ့ပတ်သက်တဲ့ဟာကိုပညာပေးတဲ့အစီအစဉ်တွေလည်းအများကြီးလုပ်ဖို့လိုအပ်ဦးမယ်ဗ
ျဒီမှာအထင်တော့လူတွေတော်များများတော့ mobile game တွေဟို intellectual property rights တွေလေးစားမယ်ဆိုပြီးတော့ကောင်းတယ်မှာတော့အရှိချင်မယ်မထင်ဘူးဗျဒီ idea ကြီးကတော့ဟုတ်ဒီ intellectual property rights တွေကိုဟာလေးစားချက်မှာပေါ့နော်ဒါမဲ့တကယ်တုံးတဲ့အခါကြာလို့ရှင်တော့သူတို့ပြင်ပြတာပဲတုံးကြတာများမှာပါ
တကယ်တော့ software အစစ်အမှန်တွေကိုတုံးဆွဲရင်ဒီ software ဖန်တီးသူတွေဘက်ကလိုအပ်ချက်အတိုင်းလုပ်ပေးနေတဲ့ update တွေကိုတုံးဆွဲသူတွေအနေနဲ့ရယူနိုင်တာကအကောင်းဆုံးတစ်ခုဖြစ်ပါတယ
်ဘယ် operating system ရှိရ browser လဲဖြစ်ဖြစ်ကျွန်တော် update တွေအများအားဖြင့် internet ကနေ download ပြီး install တွေနေရဆိုတော့လေ firewall software တုံးတဲ့ solution အဲ့လိုမျိုး update တွေလည်းအတွင်းလုံးမြန်မာတော့ update လည်းဖြစ်အောင်ပြီးတော့နောက်ခုကကျွန်တော်ဒီခါချင်းနဲ့ငယ်ငယ်နဲ့လည်းဝင်လို့ရတဲ့အချက်ရောက်ပြီဆိုတော့ကျွန်တော်original software ကို
တော့
အများကြီး
ပို့
ပြီး
အဆင်ပြေပါမယ်။တုံးတုံးပြပါမယ်။ကိုရနောင်ကဒီ IT expert တယောက်အနေနဲ့တော့ဒီဟာတွေကိုနားလဲတယ် original software ဆိုလို့ရှိရင်ဘယ်လိုမျိုးအကျိုးကျေးဇူးတွေသုံးရတာပို့ပြီးတော့ရှိသလဲဆိုတာကိုသဘောပေါက်တယ်ပေါ့။ဒါပေမဲ့မြန်မာနိုင်ငံမှာ computer သုံးနေတဲ့သူတာမန်လူတွေအနေနဲ့ကတော့သူတို့အတွက်ဒီ original software သုံးတာနဲ့ pirated software သုံးတာနဲ့ကွာခြားမှုကိုအသေးချာနားလဲသဘောပေါက်တယ်လို့ထင်လားရှင့်။
ကမ္ဘာတော့တုံးတဲ့လူဆိုလို့ရှင်တော့ကျွန်တော်အရင်တော့ through the platform မှာ twin tower original လားဘာဖြစ်လဲတော့မသိချင်ပါသေးတယ
် pirated copy ခိုးကူ software တွေကိုမသုံးသင့်ဘူးဆိုတာကိုနားလည်ပေမဲ့ software အစ်စ်အမှန်တွေကိုအခက်အခဲအမျိုးမျိုးကြောင့်ဝယ်မသုံးနိုင်တဲ့မြန်မာနိုင်ငံကသူတော်တော်များများကတော့ဘယ်သူမှဆိုအခမဲ့သုံးနိုင်အောင်လို့ဖန်တီးပေးနေတဲ့ open source software တွေကိုအသုံးများကြတယ်လို့ IT ပညာရှင်ကိုစိုးတီဟာနောင်ကပြောပါတယ်။အဲဒီတော့အဲ့လိုမျိုး open source software မျိုးကရောဘလောက်လွယ်လွယ်ကူကူရနိုင်ပါသလဲ
။ရနိုင်ပါတယ်ဗျ။အဲ့ဒီလိုမျိုးဒီအခမဲ့ဒီ software တွေနဲ့ပတ်သက်တဲ့ OS တွေပေါ့နော် software တွေဘယ်လိုမျိုးကူညီပေးတဲ့ဒီ community တွေပါတယ်လည်းရှိတယ်ဗျ။ဥပမာ Ubuntu မြန်မာလိုကိုတင်းလိုမျိုးနောက်တစ်ခါကျတော့အဲ့ဒီမြန်မာ Fedora မြန်မာလိုမျိုးအဲ့လိုမျိုးဖွဲ့တွေလည်းရှိတယ်ဗျ။
အဲ့တော့အဲ့လိုမျိုးဒီအခမဲ့ရတဲ့ software တွေကိုသုံးတဲ့အခါမှာရောဟိုလိုအပ်ချက်တွေမရှိနိုင်အောင်လားရှင့်
။လိုအပ်ချက်ကအတိုင်းအတာအထူးကြီးနိုင်ပါတယ်ဥပမာဟို graphic design လိုမျိုးဆွဲမယ်ဆိုလို့ရှိရင်တော့
အားလုံးပြည့်စုံတဲ့ဟိုဟာတစ်ခုအနေနဲ့မရနိုင်ဘူးပေါ့နော်ဒါပေမဲ့ကျန်တဲ့အစိတ်ပိုင်းဒီမှာတော့ဥမာစီးရင်းစရာလုပ်မယ်ဆိုလို့ချင်းနောက်တစ်ခါစာစာရေးလုပ်မယ်ဆိုလို့ချင်းနောက်တစ်ခါဟို PowerPoint presentation တွေပိုင်းလုပ်မယ်ဆိုရင်အားလုံးပြည့်ပြည့်စုံစုံကြည့်တယ်ဗျ
မြန်မာနိုင်ငံမှာအခုဆိုရင်တော့ mobile application တွေပြည်ရင်းသုံး software တွေကိုဖန်တီးတဲ့ဒီ software developer ကျွမ်းကျင်သူတွေလည်းတော်တော်များများရှိနေပါပြီဒီလိုအခြေအနေမျိုးမှာညာနာပစ္စည်းမူပိုင်ခွင့်အပေါ်အလေးထားပြီးတော့စစ်မှန်တဲ့ software တွေကိုပဲတုံးလာကြအောင်လို့ ICT လုပ်ငန်းတိုးတက်အောင်ဆောင်ရွက်နေသူတွေဘက်ကဘာတွေစူးစမ်းလှုပ်တဲ့မှာတလဲ
ညာနာပစ္စည်းမူပိုင်ခွင့်ကတော့ကျွန်တော်နိုင်ငံအနေနဲ့ဒါမဖြစ်မနေလုပ်ဖို့လိုရမယ်အပိုင်းမှာရှိပါတယ်ဗျ။ဘာကြောင့်လဲဆိုတော့ကိုရီးယားသူတို့ရှိရဝယ်မသုံးဆိုရင်ကိုရီးထုတ်လာတဲ့ဟိုဟာတွေ application တွေ software တွေလည်းဘယ်သူမှဝယ်သုံးမှာမဟုတ်ဘူးဗျ။အဲ့လိုမျိုးအခက်အခဲရှိတယ်ဗျ။တစ်ဖက်ကကြည့်ပြန်တော့လေဒီဟာတွေအားလုံးကိုကျွန်တော်တို့အကုန်ကြခံမယ်ဆိုရင်ဈေးစကားအရင်ကြီးတယ်။အဲ့ဒီအတွက်ကြောင့်ရှင်းနိုင်လို့ရှိရင်ပေါ့နော်အဲ့လိုဒီ Microsoft လိုပါဝင်တဲ့ ठी တွေသက်သက်ဆက်ဆက်နေတဲ့သူတွေက Microsoft ကိုကျွန်တော်တို့ဒီ localize version အနေနဲ့ဈေးချပြီးရောင်းပေးတာမျိုးတွေ request လုပ်တာမျိုးတွေအဲ့လိုမျိုးတွေလုပ်မယ်ဆိုရင်တော့အခြေအနေကောင်းတယ်ဗျကျွန်တော်တို့ VPN နိုင်ငံမှာလုပ်တဲ့ပုံစံမျိုးပေါ့နော် VPN နိုင်ငံကအကြောင်းသားတွေအတွက်ဆိုလို့ရှိရင်ဒါ Microsoft ကနေပြီးတော့ဈေးချပြီးတော့အကြောင်းသားတွေဝယ်နိုင်တဲ့ဈေးနဲ့ OS ကိုရောင်းပေးတာမျိုးတွေရှိတယ်ဗျအဲ့လိုမျိုးစီစဉ်နေကိုကျွန်တော်နိုင်ငံမှာလုပ်မယ်ဆိုလို့ရှိရင်လည်းဒါဆိုလို့ရှိရင်ကျွန်တော်တို့ဒီနဲ့ဒီ original OS ကိုဝယ်သုံးရမှာဈေးသက်သာသွားလိမ့်မယ်
online payment certificate and mobile payment certificate ability assessment and resolution software ကိုလည်းသူများဝယ်နိုင်တဲ့လူတွေကတော့ဝယ်ကြပါပါ
မြန်မာနိုင်ငံတွေက IT ပညာရှင်တွေရဲ့ပြောကြားချက်အရဆိုရင်တော့ software ရဲ့တန်ဖိုးဝယ်ရလွယ်ကူမှုစတဲ့အခြေအနေတွေပြောင်းလဲလာမယ်ဆိုရင်တော့ software အစစ်အမှန်တွေကိုတွင်တွင်ကျကျသုံးဆွဲလာကြမယ်လို့မျှော်လင့်ရပါတယ်ရှင်
အဆုံမြမစီစဉ်တင်ဆက်တဲ့ blockery ပြောသမျှအစီအစဉ်ဖြစ်ပါရယ်ခုတော့သတင်းပတ်ဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထွားတွေကိုကိုဇော်ဝင်းလိုင်းကစူးစီးတင်ဆက်ထားပါရယ်ရှင်
မင်္ဂလာပါခင်ဗျာတော်တော်ရှင်ပေါင်းစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်အောင်သတင်းလွှာမှာတော့ကျေးဇူးတော်နေမှာဟောလိဝုဒ်တရုတ်ဆောင်တွေမရှိစင်းရဲသားတွေကိုနေလေစာကြွေးမွေးခဲ့ကြပါတယ်2015ခုနှစ်အတွင်းနာမည်ကြီးအမှုပညာရှင်အများအပြားကွယ်လွန်ခဲ့ကြပါတယ်ဒီကြောင့်လည်းအပါအဝင်ကမ္ဘာတစ်လွှာကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုတင်ပြပေးသွားမှာပါနှစ်စဉ်နိုဝင်ဘာလရဲ့နောက်ဆုံးကြာသပတေးနေ့ဟာအမေရိကန်နိုင်ငံမှာကျေးဇူးတော်နေ့Thanksgiving အားလည်းရနေဖြစ်ပါတယ်။ဒီကျေးဇူးတော်နေ့မှာအမေရိကန်နိုင်ငံတဝန်းအနေနဲ့အရေးအယာမှာရောက်နေကြတဲ့မိသားစုဝင်တွေပြန်လည်ဆုံစည်းကြပြီးဝိုင်းဖွဲ့စားတောက်ကြတာတွေအပြင်တနစ်တာအတွက်ကျေးဇူးတင်ထိုက်သူတွေကိုအတိအမှတ်ပြုကျေးဇူးတင်ကြတာဖြစ်ပါတယ်။ငွေကြေးမတတ်နိုင်လို့မိသားစုနဲ့ဆုံစည်းခွင့်မရနိုင်သူတွေ၊အိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုလည်းနှစ်စဉ်ကျေးဇူးတော်နေ့အထူးစားစရာဖြစ်တဲ့ကျက်စင်တွေကိုကင်ပြီးတော့ကျွေးမွေးတဲ့ပွဲတွေအမျိုးမျိုးအနေနဲ့မှပြုလုပ်ကြလေရှိတာမှာလော့စ်အန်ဂျလစ်မြို့ကခရီးယန်သာသနာပြုဖျားကြောင်တစ်ခုမှလည်းဟောလိဝုဒ်ကတရုတ်ဆောင်တွေစေစနာရှင်တွေစုပေါင်းပြီးအိုးမဲ့အိမ်မဲ့တွေကိုကျက်စင်အပါအဝင်ကျေးဇူးတော်နေ့အထူးအစားအစာတွေကိုနိုဝင်ဘာလ25ရက်နေ့ကချက်ပြုတ်ကျွေးမွေးခဲ့ကြပါတယ်။နှစ်ပေါင်း80ကြာအထိအခုလိုကျေးဇူးတော်နေ့ကျွေးမွေးပွဲကိုကျင်းပလာတဲ့လော့စ်အန်ဂျလစ်မစ်ရှင်ရဲ့အကြီးအကဲဟပ်စမစ်ကတော့အိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုသူတို့အဖွဲ့ကအလေးထားဂရုစိုက်တယ်ကျွေးမွေးတယ်ဆိုတာသူတို့တွေသိနေကြတဲ့အကြောင်းတနည်းမှာ365ရက်ရှိတဲ့အထက်ကသူတို့အနေနဲ့ဒီတရက်ထဲသာအဲ့ဒီလိုအိုးမဲ့အိမ်မဲ့မရှိစင်းရဲသားတွေကိုဂရုစိုက်ခြင်းမဟုတ်ဘဲကျန်တဲ့364ရက်မှာလည်းသူတို့တွေလိုအပ်တဲ့အကူအညီတွေကိုကူညီပံ့ပိုးပေးနေတဲ့အကြောင်းပြောပါတယ
် They know that we care and if they want to we're here 364 other days as well to help
American Horror Story ရုပ်တံစီးရီးတွေကမင်းသားချေယန်ဂျက်ဆန်ကအစားအစာတွေကိုထည့်ပေးတယ်လို့ Scream Queen ရုပ်တံစီးရီးတွေကမင်းသမီးနီစီနက်ကလည်းသူ့အနေနဲ့လူတစ်ဖက်သားကိုကူညီလိုတဲ့စိတ်နဲ့လာရောက်ကူညီပေးခြင်းဖြစ်တဲ့အကြောင်းပြောပါတယ
် You know I just think that I wanted to be of service you know
လာလူပဲတခြားရုပ်တံစီးရီးတွေနဲ့ရုပ်ရှင်ကားတွေကနာမည်ကြီးတရုတ်ဆောင်တွေလည်းပါဝင်ကူညီပေးခဲ့ကြပါတယ်ဒီကျေးဇူးတော်အားလိုက်ရနေ့မှာအစားအသောက်တွေကိုစားတောက်ကျွေးမွေးကြတာအပြင်မြို့ကြီးတွေမှာအလားပြရင်နေတဲ့စီတန်းလဲလဲတာပျော်ပွဲရှင်ပွဲတွေကျင်းပတာတွေကိုလည်းပြုလုပ်ကြလေရှိပါတယ်ခင်ဗျာNow 2015ခုနှစ်ဟာနာမည်ကြီးအမှုပညာရှင်တွေအများအပြားကမ္ဘာမြေကိုနှုတ်ဆက်ထွက်ခွာသွားကြတဲ့ဝမ်းနည်းပွဲရာနှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ဇူလိုင်လတစ်လထဲမှာတင်ကွယ်လွန်သူကမ္ဘာကျော် R&B တေးသံရှင် Whitney Houston နဲ့ Bobby Brown တို့ရဲ့တဦးသေးသောယဉ်သွေး Christina Brown ကွယ်လွန်ခဲ့သလို Star Wars ရုပ်ရှင်ကားတွေနဲ့နာမည်ကြီးခဲ့တဲ့ ဗြိတိသျှနိုင်ငံသားရုပ်ရှင်သရုပ်ဆောင်ခရစ္စတိုဖာလီဟာလည်းအသက်63နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဟောလိဝုဒ်ခေတ်ဥပိုင်းကနာမည်ကြီးခဲ့တဲ့ဇပင်နီနဲ့သရုပ်ဆောင်မင်းသမီးမော်ရင်းအိုဟာရာဟာလည်းအောက်တိုဘာလ24ရက်နေ့ကအသက်65နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ကမ္ဘာကျော်ဘလူးဂီတပညာရှင်ဘီဘီကင်းဟာလည်းမေလ14ရက်နေ့ကအသက်89နှစ်အရွယ်မှာကမ္ဘာမြေကိုနှုတ်ဆက်ထွက်ခွာသွားခဲ့ပါတယ်။ဗြိတိသျှသရုပ်ဆောင်ဂျွန်ကောလင်းရဲ့ညီမဖြစ်သူနာမည်ကြီးစာရေးဆရာမဂျက်ကီကောလင်းဟာလည်းစက်တင်ဘာလ19ရက်နေ့ကအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ Lawrence of Arabia ရုပ်ရှင်ကားနဲ့ကမ္ဘာကျော်ခဲ့တဲ့မင်းသားကြီး Omar Sharif ဟာလည်းဇူလိုင်လ10ရက်နေ့ကအသက်83နှစ်အရွယ်မှာနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။မင်းသားကြီး Omar Sharif ဟာ Lawrence of Arabia ရုပ်ရှင်ကားနဲ့ Oscar ဆုရှင်စီးရင်နဲ့ပါခဲ့တယ်လို့တခြားနိုင်ငံကသရုပ်ဆောင်စုတွေလည်းရရှိခဲ့သူတဦးဖြစ်ပါတယ်။ရန်နေတာနေတယ်လို့နာမည်ကြီးတဲ့ဩစတြေးလျနိုင်ငံ Queensland ပြည်နယ် Brisbane မြို့ကိုကိုရီးယားနိုင်ငံက K-pop အဆိုတော့ Rain လာရောက်လက်ပတ်တဲ့အခါမှာတော့အားလုံးရဲ့အာရုံဟာသူ့အပေါ်မှာပဲရောက်သွားခဲ့ကြပါတယ် Rain ဟာ Queensland ပြည်နယ်ရဲ့အထူးတန်အမအဖြစ်နဲ့ Brisbane မြို့ကပကြီးပြကန်းကိုတွားရောက်လက်ပတ်ခဲ့တာပါ Queensland ပြည်နယ်မှာကျင်းပတဲ့ရှစ်ကြိမ်မြောက်အာရှပစိဖိတ်ပကြီးပြပွဲမှာခေတ်ပြိုင်ပကြီးပညာရှင်ပေါင်း80ကျော်ရဲ့ပကြီးကားတွေနဲ့အမှုပညာလက်ရာတွေကိုကြီးစုအားပေးခဲ့ပြီးတဲ့နောက်ဂျွန်ဂျင်ဟွန်းလို့ခေါ်တဲ့ Rain ဟာသူခီးစဉ်ရဲ့နောက်ဆုံးနေ့မှာ Brisbane မြစ်ကိုအပေါ်စီးကကြီးရှုလို့ရတဲ့စားသောက်ဆိုင်မှာထိုင်ရင်းသူခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်ဖြစ်ခဲ့တယ်လို့ပြောပါတယ်။ Australia နိုင်ငံက Great Barrier Reef လို့ခေါ်တဲ့ကမ္ဘာပေါ်မှာရေအောက်ကြောက်တန်းတွေအကြီးဆုံးရှိတဲ့ဒေသကို Asia Pacific ဒေသကကမ္ဘာလက်ခီးတယ်တွေပုံမူလာရောက်လည်ပတ်ရေး Queensland ပြည်နယ်အစိုးရကစီစဉ်ဆောင်ရွက်တဲ့ Q-pop Campaign ကိုကူညီမြှင့်တင်ပေးဖို့ပြည်နယ်အစိုးရရဲ့ဖိတ်ကြားချက်အရ K-pop ဆိုတော့ Rain ဟာ Queensland ပြည်နယ်ရဲ့အထူးတန်အမအဖြစ်နဲ့ရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့နိုင်ငံတကာရုပ်ရှင်ပွဲတော်ကိုသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနအငယ်တန်းဝန်ကြီးရာဂျယာဗာဒန်စင်းရာထိုရေကအပန်းဖြေကမ်းခြေမျိုးဖြစ်တဲ့ဂိုဝါမှာနိုဝင်ဘာလ27ရက်နေ့ကဖွင့်လှစ်ပေးခဲ့ပါတယ်အဖွင့်ရုပ်ရှင်အဖြစ်ပါဠိလိုရိုက်ကူးထားတဲ့ပရိယာမာနာတမ်ဆိုတဲ့ဇာတ်ကားကိုပြသပြီးအိန္ဒိယနိုင်ငံရဲ့အအောင်မြင်ဆုံးမတန်ဆွမ်းအားကစားသမားအကြောင်းရိုက်ကူးထားတဲ့မတန်ရုပ်ရှင်ကားဂွန်ဂါပီဟာလ်ဝမ်ဇာတ်ကားကိုလည်းပြသခဲ့ပါတယ်ရုပ်ရှင်တွေဟာဆက်သွယ်ရေးနဲ့ဖြောပြမှုအတွက်အကောင်းဆုံးလက်နက်တစ်ခုဖြစ်တယ်လို့ရာထိုရေးကပြောပါတယ်။ရုပ်ရှင်ဒါရိုက်တာအာရီဘမ်ဆီယမ်ရှာမာဦးဆောင်တဲ့ခုံတမာရီအဖွဲ့ဝင်26ဦးပါဝင်တဲ့အဖွဲ့ကဝင်ရောက်ရှင်ပြိုင်တဲ့ရုပ်ရှင်ကားပေါင်း238ကားတည်းက26ကားကိုစကားတင်ရွေးချယ်ခဲ့ကြပါတယ်။ဂိုဝါမှာနိုဝင်ဘာလ20ရက်ကနေ30ရက်နေ့အထိ10ရက်ကြာကျင်းပပြီးနိုင်ငံပေါင်း38နိုင်ငံကကိုယ်စားလှယ်ပေါင်း900လောက်တက်ရောက်ခဲ့တဲ့ဒီရုပ်ရှင်ပွဲတော်အတွင်းဇာလန်းရုပ်ရှင်နဲ့မတန်းရုပ်ရှင်စတဲ့မတူညီတဲ့ရုပ်ရှင်ကားတွေကိုပြသသွားကြမှာဖြစ်ပါတယ်ခင်ဗျာ ဒီတက်တန့်အောင်သတင်းလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ရှင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေလွင်နေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြန်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ
။တတယောင်းသတင်းလွှာကဏ္ဍကိုကိုဇော်ဝင်းလိုင်းစူးစီးတင်ဆက်ပေးသွားတာပါရှင်ခုတော့သူယုံကြည်ရာကဏ္ဍပါခုတစ်ပတ်မှာတော့ Fulbright ပညာသင်ဆုအစီအစဉ်နဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်မှာမဟာဘွဲ့သင်တန်းတက်နေတဲ့ဒေါက်တာခေမာအောင်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
အားလုံးလည်းပါပါဒီကတော့အခုအမေရိကန်ရဲ့ John Hopkins မှာပညာသင်ဆုနဲ့ Master ဘွဲ့ကိုလာတက်နေတာပါခင်ဗျာအခုဒီမှာရောက်နေတာ၄လလောက်ရှိပြီပေါ့နော်၄လလောက်ရှိတဲ့အချိန်မှာခင်ဗျာဘာမြင်ရလဲဆိုတော့ခင်ဗျာတို့ရဲ့တိုင်းပြည်ကပညာရေးမှာအရန်ကိုနောက်ကျနေတာမြင်ရတယ်ပညာရေးတွေမကပါဘူးတခြားဟာတွေမှလည်းခင်ဗျာတို့ အရာရာနှောက်ကြနေခဲ့တယ်။ပြီးရင်ခင်ဗျားတို့မှာအဓိကတော်ဝင်စထိန်သိမ်းရင်းနဲ့ပတ်သက်တဲ့အရာတွေပေါ့နော်။အားတွေအကုန်လုံးဒီမှာဆိုရင်ဒီနိုင်ငံမှာဆိုရင် environment နဲ့ပတ်သက်တဲ့ act တွေ regulation တွေရှိတယ်။အဲတို့ရဲ့ကျောင်းတွေမှာဒီလမ်းတွေမှာအားလုံးကတို့ရဲ့ healthy environment healthy big environment ဆိုတဲ့ဟာနဲ့ပတ်သက်ပြီးအကုန်လုံးစောက်ထားကြတယ်ပြုပြင်ထားကြတယ်လူတွေလမ်းလျှောက်တဲ့ဟာတွေကားတွေသွားတဲ့ဟာတွေအရာရာအားလုံးကိုလမ်းလျှောက်တဲ့လူတွေတော့လည်းစဉ်းစားတယ်ကားမောင်းတဲ့လူတွေစပင်းကြည့်တဲ့လူတွေတော့လည်းစဉ်းစားတယ်နောက်ခင်ဗျားကိုယ်နိုင်ငံပြန်ပြီးစဉ်းစားလိုက်တဲ့အချိန်မှာခင်ဗျားတို့ကရန်ကုန်မြို့ကြီးဆိုရင်တဖြည်းဖြည်းနဲ့ကန်ဖိုက်တိုက်တွေအများကြီးပေါ်လာကရက်တွေပေါ်လာပြီးလူတွေကလည်းအများကြီးပဲလူကြီးတွေထူထပ်လာတယ်ပေါ့နော်အဲသူတို့တွေဒီ environmental pollution နဲ့ပတ်သက်တဲ့ဟာစဉ်းစားလာဆိုတခုမှစဉ်းစားထားတယ်လို့အခင်မှာမထင်မိဘူးပေါ့နော်။ဘာလို့လဲဆိုတော့အထက်ကအများကြီးစောက်တယ်။အဲဒီထက်ကအဲ pollution နဲ့ပတ်သက်တာစဉ်းစားလာ။ carbon dioxide ကဘာမလို့ဆက်ပွဲစနေနဲ့ပတ်သက်တာစဉ်းစားလာ။ပြီးရင်ဒီမှာဆိုရင်အင်းဒီမှာဆိုရင်လက်ပါတဲ့စီတုပ်ကြီးလေးကိုတို့တွေတားမြစ်ထားရရှိတယ်။ဒီမောင်းနိုင်ငံမှာအဲ့ဒါကိုစဉ်းစားလာ။အော်ခင်ဗျာအဲ့ဒါကြီးကြည့်ပြီးတော့အရင်ကသိမကောင်းဖြစ်နေပါတယ်။ဒါပေမဲ့ခင်ဗျာဘာရင်ကြည့်လဲဆိုတော့အခုရေကောက်ပွဲကြီးပေါ့နော်။ဒီရေကောက်ပွဲကြီးကတရားမှညတာလေရေကောက်ပွဲဖြစ်နေလို့ယုံကြည်နေတယ်။တရားမျှတလေရေကောက်ပွဲဖြစ်ပြီးတော့ဒီလူလူကတင်းမြောက်တဲ့ခေါင်းဆောင်ကောင်းတယောက်ရခဲ့ခင်ဗျာတို့လည်းတစ်ဖြည်းဖြည်းနဲ့ခင်ဗျာတို့တိုင်းကြီးစစရရကြံလေတိုးတက်အောင်ပေါ့နော်။သူတို့ဒီဒီပညာရေးတွေတဘာမှပတ်ဝန်းကျင်ထင်းထင်းလေးတွေမှာတစ်ဖြည်းဖြည်းချင်းတိုးတက်လာနိုင်မယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းတူမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါတနင်္လာနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်Paris ဥရုယာတီထေတိညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးကမ္ဘာမြေကြီးကိုထင်းထင်းထားနိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုခွင့်ကောင်းယူပြီးတော့တိုးတက်မှုရှိအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်။ညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့လောင်စာဆီတွေတုံးဆွဲမှုကထွက်လာတဲ့မြေကုန်းငွေတွေလျှော့ချပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်သတ်ကြဖို့အတွက်အရေးတကြီးစဉ်းစားဆုံးဖြတ်ကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရရှိပြီးဖြစ်တဲ့တိုးတက်မှုတွေကိုနမူနာပေးပြီးတော့သမ္မတဥဘာမားကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဦးသိန်းစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓနေ့မနက်ပိုင်းနေပြည်တော်နိုင်ငံတော်သမ္မတအိမ်မှာတွေ့ဆုံမှုစီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူပဲတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းအဲ့ဒီနေ့တနေ့ထဲမှာပဲနေ့လယ်2နာရီကြာရင်ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ရုံးအတွင်းမှာရှိတဲ့အရေးအတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်တင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တင်းမြတ်ရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါက်ဆန်းစုကြည်ကတီးခြားစာတစောင်စီရေးသားပေးပို့ပြီးတော့ပန်ကြားထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းညာတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းအတိုက်ခံကောင်းဆောင်တို့ဦးကိုထိုင်းစစ်တပ်ကဖမ်းဆီးလိုက်ပါတယ်။အဲဒီပန်းချာဟာထိုင်းနိုင်ငံရဲ့ဘီယင်အုပ်ချုပ်ရေးကိုအထိတ်မှပြုတိဆောက်ထားတာဖြစ်ပြီးထိုင်းအစိုးရနဲ့ပတ်သက်နေတဲ့လက်ဆားမှုအရှုပ်တော်ပုံတစ်ခုမှာအဓိကပါဝင်နေတာဖြစ်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့တခြားနေရာဒေသတွေမှာဒီနေ့အတွင်းအဆိုးအဝါဆုံးမီကိုမြူဆိုင်တဲ့အခြေအနေတွေတချို့နဲ့ဒီကနေ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးမလုပ်ကြမလဲဆိုတာဆုံးဖြတ်ကြဖို့တရုတ်သမ္မတရှီကျင်းပင်ကတခြားကမ္ဘာကောင်းဆောင်တွေနဲ့အတူပဲရစ်မြို့တော်မှာတွေ့ဆုံဖို့ရှိနေတဲ့အချိန်မှာပဲအခုအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.